ဒါရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါရဲ့လားခင်ဗျာ။ VOA American သားရဲ့2018ခုနှစ်နိုဝင်ဘာလ2ရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ19.25 MHz ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါကျွန်တော်ရန်နိုင်မှာတောက်ကြနေညနေခင်းသတင်းတွေကိုနားလောင်နေသူချင်းညာပေးသွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံကိုတရားဝင်ဆောင်ရွက်စာရမ်းမရှိဘဲရွှေပြောင်းချေချနေထိုင်ဖို့ကြိုးစားသူတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့စိုးရိမ်ကြောင်းဒေါနယ်ထရမ့်ကမနေ့ကထပ်မံပြောကြားလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုနိုမာလာလယ်မှာသူတို့ရဲ့နေရာရင်းကိုပြန်လည်ပို့ဆောင်မဲ့အစီအစဉ်ကိုချက်ချင်းရပ်ဆိုင်းတင်တယ်လို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီကနေ့မှပြောကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာအာရှတွင်ဒီနိုဝင်ဘာလ15ရက်နေ့စင်ကာပူမှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာအာရှဒေသတွင်လူအခွင့်အရေးကိစ္စဒီမိုကရေစီဆွေးရလာတဲ့ကိစ္စတွေဆွေးနွေးမှာမဟုတ်ဘူးဆိုတဲ့သတင်းလွှာနဲ့အတူတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်လားရှိုးမှာစစ်ရှောင်ခဲ့ကြတဲ့ပြည်သူတွေအခုတော့အိမ်ပြန်နေကြပါပြီ
လေမြေလေးအေးချမ်းသွားပြီဖြစ်တဲ့အတွက်မန်စုရှမ်းကြောင်မှာရှိရတိုက်ပွဲဆောင်တိုင်းရင်းသားတွေအကုန်လုံးဒီနေ့တနင်္လာ10မိနစ်မှာပြန်သွားပါပြီလူကြီး996ဦ
းဒီကြောင်တင်းနေပြီးမှနားဆင်ရမှာဖြစ်တယ်လို့မြမဘောလုံးလောကမြင့်တင်ရေးအတွက်အမေရိကန်ပြည်ထောင်စုကဘယ်လိုအကူအညီပေးနေတယ်လဲဆိုတာကိုပါကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာတင်းနေကိုကိုရန်နိုင်နဲ့နားလောင်လို့ပြောပြပေးပါအောင်ဗျာ
အမေရိကန်တောင်ပိုင်းနယ်စပ်ကိုချဉ်ကပ်လာနေပြီးတော့တရားဝင်စာရွက်စာတမ်းမရှိဘဲရွှေပြောင်းချေချဖို့ကြိုးစားသူတွေနဲ့ပတ်သက်ပြီးသူ့အနေနဲ့ဆိုရင်ကြောင်သမ္မတထရမ့်ကမနေ့ကျသပတေးနေ့မှာထပ်မံပြောကြားလိုက်ပြီးတော့ဒီလူတွေကိုအပြင်းထန်တားဆီးမဲ့အုပ်ချုပ်ရေးဆိုင်ရာအမိန့်တရက်ကိုလည်းရှေ့သတင်းပတ်အတွင်းမှာထုတ်ပြန်သွားမှာဖြစ်တယ်ဆိုပြီးတော့ကတိပြုလိုက်ပါတယ်မစ်ဇူရီပြည်နယ်ကိုလံဘီယာမြို့မှာမနေ့ကလုပ်ခဲ့တဲ့မဲဆက်စည်းရုံးရေးအတွင်းမှာသမ္မတထရမ့်ကအမေရိကန်မှာမွေးတဲ့သူတွေကိုနိုင်ငံသားဖြစ်ခွင့်ပေးထားတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုပြင်ဆင်ဖို့သူ့ရဲ့ရည်မှန်းချက်နဲ့ပတ်သက်ပြီးတော့အကြေညာပြောသွားခဲ့ပါတယ်။အမေရိကန်နိုင်ငံကိုကလေးမွေးဖို့အလဲပတ်ရောက်လာတဲ့ကိစ္စကိုသူ့အနေနဲ့ကန့်ကွက်ကြောင်းသမ္မတထရမ့်ကပြောပါတယ်။ကုန်ဆောင်အမျိုးသမီးတွေဟာအမေရိကန်နိုင်ငံမှာကလေးမွေးဖို့အတွက်ရည်ရွယ်ချက်ရှိရှိနဲ့လာရောက်ချပြီးတော့အမေရိကန်မှာကလေးမွေးလိုက်တဲ့အတွက်အဲ့ဒီကလေးဟာအလိုလျောက်အမေရိကန်နိုင်ငံသားဖြစ်သွားတာဖြစ်ပါတယ်။သမ္မတထရမ့်ကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အပိုက်14ကိုသူအနေနဲ့အုတ်ချိုရဲ့အမိန့်နဲ့ပြောင်းလဲပြစ်နိုင်ကြောင်းပြောပါတယ်။ဒါပေမဲ့ဥရေရာကျွမ်းကျင်သူတွေကတော့ဒါကိုလုံးဝသဘောမတူပဲဖွဲ့စည်းပုံအခြေခံဥရေကိုပြင်ဆင်ဖို့အတွက်အုတ်ချိုရဲ့အမိန့်နဲ့တည်းမလုံလောက်ဘူးဆိုပြီးတော့ပြောပါတယ်။ခလုံးကွဲရှောက်ဖို့ကြိုးစားတဲ့ရွှေပြောင်းချေချသူတွေအနေနဲ့ခလုံးကွဲရှောက်ထားခြင်းနဲ့ဆိုရင်သူတို့တရားဝင်ဝင်ရောက်တဲ့နေရာမှာရှောက်ထားရမှာဖြစ်ကြောင်းနဲ့ခလုံးကွဲရှောက်ထားတဲ့သူတွေကိုထိန်းသိမ်းတာကိုလည်းတိုးသွားခြင်းနဲ့လို့သမ္မတထရမ့်ကအင်မီတော်မှာအစောပိုင်းကပြောကြားခဲ့ပါတယ်ခင်ဗျာ။
sorry တဲ့နောက်ဂျမဲကာရှိုဂီကိုတပ်ဖြတ်တဲ့နောက်ွယ်ကတာဝန်ရှိသူတွေကိုအေးအေးယူတန်းခတ်မှုတွေချမှတ်နိုင်လောက်အောင်လုံလောက်တဲ့တပ်တွေထောက်ထားရရဖို့နောက်ထပ်သတင်းပတ်တွေနဲ့ချီကြကောင်းကြားနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုးကပြောဆိုလိုက်ပါတယ်။အဲ့ဒီလူသတ်မှုမှာပါဝင်ပတ်သက်နေသူတွေအဖြစ်အမေရိကန်ကသိရှိထားတဲ့သူတွေကိုတန်းခတ်အေးအေးယူဖို့အချက်အလက်တွေကိုအမေရိကန်အစိုးရကစမ်းစစ်နေပါတယ်လို့ဝန်ကြီးပွန်ပြိုးက Saint Louis Radio အသံလွှင့်ဌာနက K-Mox ကိုမနေ့ကြားပြနေမှာပြောဆိုသွားတာပါ။အဲ့ဒီလိုရက်ဆက်ကြမ်းကြုတ်တဲ့လူသတ်မှုမှာပါဝင်ပတ်သက်နေသူအလုံးကိုတာဝန်ခံခဲ့ဖို့သမ္မတဒေါ်နယ်ထရမ့်ကအခိုင်အမာဆုံးမြတ်ထားတာကိုလည်းဝန်ကြီးပွန်ပြိုကအလေးပေးပြောဆိုသွားပါတယ်။တူရကီနိုင်ငံသူကိုလက်ထပ်ဖို့လိုအပ်တဲ့ဆွေဆရန်တွေရယူဖို့အတွက်တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီကောင်စစ်ဝန်ယုံထဲကိုပြီးခဲ့တဲ့လကတွားရောက်တဲ့အချိန်မှာသတင်းစာဆရာကာရှိုဂီအသက်ခံခဲ့ရတာပါ။ကာရှိုဂီအသက်ခံရတဲ့ကိစ္စကိုဆော်ဒီနဲ့တူရကီတို့ပူးပေါင်းဆောင်ရွက်ဖို့အစ္စတန်ဘူမြို့ကို၃ရက်ကြာရောက်လာခဲ့တဲ့ဆော်ဒီရှင်နေချုပ်အီဖရန်ဖီနာကလည်းသတင်းစာဆရာကိုတပ်ဖို့ဘသူကအမိန့်ပေးခဲ့တယ်လဲဆိုတာနဲ့သူ့အလောင်းကိုဘယ်မှာဖျောက်ဖျက်ပစ်တယ်လဲဆိုတာဖော်ထုတ်နိုင်ခြင်းမရှိခဲ့ပါဘူး။အမေရိကန်ပြည်ထောင်စုကတော့ကာရှိုဂီရဲ့အလောင်းကိုသူ့မိသားစုအမြန်ဆုံးပြန်ပို့ပေးဖို့ဆော်ဒီအာရေဗျနိုင်ငံကိုတိုက်တွန်းထားပါတယ်
။အမေရိကန်ရဲ့ညာနာမူပိုင်ခွင့်တွေကိုတရုတ်နိုင်ငံဘက်ကခိုးယူနေတာတွေကိုတိုက်ဖျက်ဖို့အစီအစဉ်တစ်ရက်ကိုအမေရိကန်တရားရေးဌာနကစတင်လှုပ်ဆောင်လိုက်ပါတယ်။အခုနောက်ဆုံးဖြစ်တဲ့ကိစ္စကတော့အမေရိကန်နိုင်ငံကတပိုင်းလျက်ကူးပစ္စည်းကုမ္ပဏီ Micron ရဲ့ကုန်သွယ်ရှုပ်ဝတ်ချက်တွေကိုခိုးယူဖို့အတွက်တရုတ်နိုင်ငံပိုင်ကုမ္ပဏီတစ်ခုကထိုင်ဝမ်ကုမ္ပဏီတစ်ခုနဲ့ပူးပေါင်းကြံစည်ခဲ့တယ်လို့အမေရိကန်ရှေ့နေချုပ် Jeff Sessions ကပြောပါတယ်။တရုတ်နိုင်ငံကအမေရိကန်နိုင်ငံပေါ်မှာစီးပွားရေးဆိုင်ရာအချက်အလက်တွေခိုးယူတာတွေဟာအလျင်မြန်ပဲတိုးလာနေပါတယ်။ဒါတွေကိုရပ်တန့်တင့်ပြီးဖြစ်ပြီးတော့ကျွန်တော်တို့အနေနဲ့လည်းဆက်ပြီးတော့လက်ခံတော့မှာမဟုတ်ပါဘူး။ဒါဟာလက်ခံနိုင်စရာကိစ္စမဟုတ်ပါဘူး။တရုတ်နိုင်ငံအတွက်ဒီအချိန်ကတရားဥပဒေနဲ့ညီဆောင်ရွက်နေတဲ့နိုင်ငံအတိုင်းဝန်းကိုပေါ်ဝင်လာမယ့်အချိန်ဖြစ်ပါတယ်။ နိုင်ငံကကုံသွယ်ရေးကတရုတ်နိုင်ငံအတွက်လည်းကောင်းနေပါတယ်ဒါပေမဲ့မတမာတဲ့နီလန်းတွေကိုတော့ရပ်တန့်ရမယ်လို့အမေရိကန်ရှေ့နေချုပ် Jeff Sessions ကပြောတော့တာပါတရုတ်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်တရားရေးဌာနရဲ့ဒီစီဇန်တစ်ကတရုတ်ရဲ့ကုံသွယ်ရေးဆိုင်ရာခိုးယူမှုတွေကိုဦးစားပေးဖော်ထုတ်သွားမှာဖြစ်ပြီးတော့ဒါတွေကိုလှုပ်ဆောင်ဖို့လုံလောက်တဲ့အရေးမြစ်တွေရှိတယ်လို့လည်းရှေ့နေချုပ် Sessions ကပြောပါတယ်တရုတ်နိုင်ငံဘက်ကတော့သူတို့ကိုအခုလိုစီးပွားရေးဆိုင်ရာအချက်လက်တွေခိုးယူတယ်ဆိုတဲ့စွဲချက်တွေဟာလောက်ကျန်ဖန်တီးထားတာဖြစ်တယ်ဆိုပြီးတော့ဖယ်ချလိုက်ပါတယ်ခင်ဗျာ
Google ကုမ္ပဏီမှာလိမ့်မိုင်းဆိုင်ရာမတော်မလျော်လှုပ်ဆောင်မှုတွေအပေါ်ကုမ္ပဏီရဲ့ကန့်ရွက်ဖြည့်ရှင်းပုံနဲ့လုပ်ငန်းခွင်အခြေအနေတွေကိုကန့်ကွက်ဆန္ဒပြတာတွေကမ္ဘာတစ်ဝန်း Google ကုမ္ပဏီဝန်ထမ်းတွေစီပြန်နှံသွားပါတယ် Singapore Dublin Sao Paulo Oklahoma စတဲ့မြို့ကြီးတွေမှာရှိတဲ့ Google ရုံးခွဲတွေကဝန်ထမ်းတွေအဲ့ဒီလိုသပိတ်မောက်ကြတာပါကုမ္ပဏီရုံးခွဲအများပြားရှိတဲ့ American နိုင်ငံ California ပြည်နယ် San Francisco မြို့မှာလည်းဝန်ထမ်းရာပေါင်းများစွာဟာရင်းမြစ်တစ်ခုမှာစုဝေးကြပြီးမိန့်ခွန်းတွေပြောခဲ့ကြသလိုဆန္ဒပြစာသားတွေရေးထားတဲ့ဆိုင်မုတ်တွေကိုလည်းကင်ဆောင်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြဆိုင်မုတ်တစ်ခုမှာတော့အဲ့ဒီအကြောင်းတိုင်ကြားခဲ့ပေမဲ့အဲ့ဒီလူကတော့ရာထူးတိုးသွားတယ်ဆိုပြီးတော့ရေးထားပါတယ်။နှိပညာကုမ္ပဏီတွေကဝန်ထမ်းတွေဟာအလုပ်သမားတမကဝင်နေမဟုတ်ပဲအစဉ်အလာအားဖြင့်ဝန်ထမ်းတွေရဲ့ပုံကိုယ်ရေးကိစ္စရပ်တွေကိုနောက်ွယ်မှာပဲကန့်တွဲဖြေရှင်းလည်ရှိတာပါ။နှိပညာကုမ္ပဏီတွေမှာလုတ်ကင်နေကြတဲ့အမျိုးသမီးတွေကိုဆက်ဆက်မုန်းနဲ့ပတ်သက်ပြီး Silicon Valley ကကုမ္ပဏီတွေလက်တလုံးနှစ်တွေမှာရင်ဆိုင်ဖြေရှင်းနေရတာပါ။ကုမ္ပဏီကလိင်မိုင်းဆိုင်ရာမတော်မတရားလုပ်တယ်ဆိုပြီးဆွဆွဲခံရတဲ့အမျိုးသားကုမ္ပဏီအကြီးအကဲရဲ့လိုအပ်တွေကိုမဖော်ထုတ်ပဲကုမ္ပဏီကနှစ်နာချီဒေါ်လာတန်ပေါင်းများစွာပေးပြီးဖြေရှင်းခဲ့တယ်လို့New York Times သတင်းစာကပြခဲ့တဲ့သတင်းမှမှာရေးလိုက်ပြီးတဲ့နောက်ဝန်ထမ်းတွေရဲ့မကျေနပ်မှုတွေအရှိန်မြင့်တက်လာပြီးအခုလိုအလုံးမလုံးပဲတပိတ်မောက်ထွက်သွားကြတာတွေဖြစ်လာတာပါ2014ခုနှစ်မှာအဲ့ဒီအချိန်ကကုမ္ပဏီရဲ့အကြီးတန်းဒုတိယဥက္ကဋ္ဌ Annie Robin ရဲ့လိမ့်မိုင်းဆိုင်ရာမတော်မတရားလုပ်တာခံခဲ့ရတဲ့အမျိုးသမီးဝန်ထမ်းတဦးကိုဒေါ်လာတန်90ပေးပြီးတော့ Google ကဖြေရှင်းခဲ့တယ်လို့ The Times ကရေးထားတာပါသတင်းစာမှာရေးထားတာကို Robin ကညင်းထားပြီးတော့ Google ကတော့ပြန်ပြီးညှင်းချက်ထုတ်ဖြေရှင်းတာမျိုးမရှိပါဘူး
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068.3 လိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေတောက်ချာနေညနေခင်းမြန်မာနဲ့နိုင်ငံကသတင်းတွေကိုတိုက်ရိုက်အသံလွှင့်ပေးနေပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရအနေနဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုအခုနိုဝင်ဘာလလယ်မှာသူတို့ရဲ့နေရရင်ကိုပြန်လည်ပို့ဆောင်မယ့်အစီအစဉ်ကိုချက်ချင်းရဆိုင်တင်တယ်လို့လူခွင့်ဆောင်ကြည့်အဖွဲ့ HRW ကဒီကနေ့မှပြောကြားလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေကတချို့ကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အောက်တိုဘာ30ရက်နေ့ကကြေညာခဲ့တာဖြစ်ပြီးတော့အခုလိုအမြန်လုံဆောင်ခဲ့တဲ့အစီအစဉ်ကဒုက္ခသည်တွေအတွက်လည်းအနေရရှိနိုင်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်မြန်မာစိုးရဘက်ကဒုက္ခသည်တွေပြန်လာဖို့ပြောနေပေမဲ့လည်းအဲ့လိုပြန်တဲ့အခါမှာသူတို့အရင်ကကြုံခဲ့ရတဲ့အကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ပတ်သက်တဲ့စိုးရိမ်မှုတွေပြည်ပြောက်သွားအောင်မြန်မာနိုင်ငံဘက်ကလှုပ်ဆောင်ပေးထားတာမရှိဘူးလို့လဲ HRW အဖွဲ့ရဲ့ဒုက္ခသည်အခွင့်အရေးဆိုင်ရာညွှန်ကြားရေးမှူး Bill Frelick ကပြောပါတယ်တကယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့အခုလိုဒုက္ခသည်တွေနေရင်းကိုပြန်ပို့မယ့်ကိစ္စကိုကုလသမဂ္ဂမပါဘဲနဲ့ဆက်ပြီးတော့လှုပ်ဆောင်နေမယ်ဆိုရင်ရိုဟင်ဂျာတွေကိုလက်ခံပေးထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံအပေါ်မှာထားရှိတဲ့နိုင်ငံတကာရဲ့အမြင်တွေလည်းကြောင်းသွားနိုင်တယ်ဆိုပြီးတော့သူကဆက်ပြောပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဟာပြီးခဲ့တဲ့အောက်တိုဘာ30ရက်နဲ့31ရက်နေ့တွေမှာတွေ့ဆုံခဲ့ကြတာဖြစ်ပြီးဒုက္ခသည်တွေအခုလအတွင်ပြန်မဲ့အစီအစဉ်နဲ့ပတ်သက်ပြီးကြေညာခဲ့တာပါနိုင်ငံကိုယ်စားလှယ်တွေကတော့ဒုက္ခသည်တွေပြန်ဖို့အတွက်သူတို့မှာအလုံးကိုခိုင်မာတဲ့အစီအစဉ်တရားရှိတယ်ဆိုပြီးတော့အဲ့ဒီတွေ့ဆုံမှုအတွင်းမှာကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေတိုးတက်စေမဲ့ကျူးလွန်သူတွေကိုရောရက်ကိုတာဝန်ခံမှုရှိစေမဲ့လှုပ်ဆောင်ချက်တွေအပေါ်အဓိကအာရုံစိုက်ဖို့အရေးကြီးတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါရယ်ဘင်္ဂလားဒေ့ရှ်မှာခလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေထက်ကပထမအတုပ်လူ2000ကိုနိုဝင်ဘာလလဲမှာစပြီးတော့မူလနေရာရိစီပြန်ပို့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်ပေါ်အမေရိကန်ရဲ့သဘောထားကိုကြာရာပတင်းနဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာမှာနိုင်ငံခြားရေးဌာနပြောခွင့်ရသူရောဘတ်ပါလာဒီနိုကအဲ့ဒီလိုတုံ့ပြန်ဖြေဆိုတော့တာပါအမေရိကန်ပြည်ထောင်စုရဲ့ရည်မှန်းချက်ကလူသားဘေးဒုက္ခအလျော့ပါတက်တာစေဖို့နဲ့ပဋိပက္ခအကြမ်းဖက်မှုနဲ့နှိပ်စက်ညှဉ်းပန်းမှုအခြေခံအကြောင်းရင်းတွေကိုကင်တွဲဖြည့်ရှင်းမှုဖြစ်တယ်လို့လည်းမစ္စတာပါလာဒီနိုကပြောပါတယ်။ကျူးလွန်သူတွေကိုလို့ရကိုတာဝန်ခံမှုရှိစေရေးဆက်လက်တောင်းဆိုတော့မှာဖြစ်ပြီးဒုက္ခသည်ပြန်ဖို့ရေးဖဲအစီအစဉ်မဆိုကိုယ်စနာသဘောထားနဲ့အညီဖြစ်တယ်ဆိုတာသေချာစေဖို့အနီးကဆောင်ကြည့်သွားမယ်လို့လည်းပြောပါတယ်။ဒုက္ခသည်တွေပြန်နာဖို့ရာရှေ့ခိုင်ပြည်နယ်တွေအခြေအနေတွေကတကယ်တမ်းသင့်လျော်တဲ့အခြေအနေမရှိဘူးဆိုတဲ့ဆိုရင်ချက်တွေအပေါ်အမေရိကန်ရဲ့သဘောထားကိုတော့ဒုတိယပြောခွင့်ရသူပါလာဒီနိုကအတိအကျပြောဆိုမသွားပါဘူး
ဘာသာရေးကိုပုတ်ခတ်စော်ကားမှုနဲ့ပါကစ္စတန်နိုင်ငံမှာတည်တံ့ချမှတ်ခံထားရတဲ့ခရစ်ယာန်အမျိုးသမီးတဦးကိုပါကစ္စတန်တရားရုံးချုပ်ကအခုသတင်းမှအစောပိုင်းမှာတရားသေးလွှတ်ပေးလိုက်တဲ့ကိစ္စကိုရွှေ့ဆိုင်းလိုက်ပြီးဖြစ်ပါတယ်။အာရှဘီဘီကိုဗုဒ္ဓဟူးနေ့ကအပြစ်မရှိကြောင်းဆုံးဖြတ်ပြီးတော့တရားသေးလွှတ်ပေးလိုက်တဲ့အတွက်ပါကစ္စတန်နိုင်ငံတော်ဆန္ဒပြတာတွေလည်းဖြစ်ပွားခဲ့ပါတယ်။ဒီကနေ့တောက်ကြနေဝတ်ပြုပြီးတဲ့နောက်မှာလည်းနိုင်ငံတော်မှာနောက်ထပ်ဆန္ဒပြသွားဖို့စီစဉ်နေကြပါတယ်။ပါကစ္စတန်စစ်တပ်ကတော့ဆန္ဒပြတဲ့သူတွေအပေါ်မှာစိတ်ရှည်တီးခတ်နိုင်မှုဟာအဆုံးစုံထိရောက်နေပြီဆိုပြီးတော့အတည်ပြုထားပါတယ်ကျွန်တော်တို့ကိုဝေဖန်ပြောဆိုတာရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တီးခံနေပါတယ်ဒါပေမဲ့ဥပဒေတွေဖွဲ့စည်းပုံဥပဒေတွေနဲ့အညီကျွန်တော်တို့အနေနဲ့အရေးယူလာနိုင်ပြီးတော့ကျွန်တော်တို့ကိုအဲ့လိုအရေးယူတာတွေလှုပ်လာအောင်တော့အတင်းမလှုပ်ဖို့လိုတယ်လို့ပါကစ္စတန်စစ်တပ်ရဲ့ပြောခွင့်ရအာစစ်ဂဖူးကပြောပါတယ်နေသားလို့သမားအရှဘီဘီဟာသူနဲ့အတူအလုပ်လုပ်တဲ့အမျိုးသမီးတွေနဲ့အခြေတင်ပဋိပက္ခတွေဖြစ်ရာကနေဖန်ခံခဲ့ရတာဖြစ်ပါတယ်အရှဘီဘီကသူနဲ့အတူအလုပ်လုပ်နေတဲ့အမျိုးသမီးတွေအတွက်ရေခတ်ပေးလာတာကိုအဲ့ဒီအမျိုးသမီးတွေကမိမိဟာခရစ်ယာန်ဘာသာဝင်ဖြစ်တာကြောင့်သူယူလာပေးတဲ့ရေကိုတောက်ဖို့ညှဉ်းဆန်ခဲ့ရကနေအခြေတင်စကားများခဲ့ကြတာလို့တရားရုံးမှာသူမကထွက်ဆိုခဲ့ပါရဲ့အဲ့ဒီနောက်ရက်အနည်းငယ်အကြာမှာတော့ကာရီမိုဟာမက်ဆာလမ်ဆိုသူအမျိုးသားကအရှာဘီဘီဟာတခြားအမျိုးသမီးတွေရှိမှတမန်တော်မိုဟာမက်ကိုစော်ကားတဲ့အတုံးနှုံးတွေတုံးခဲ့တယ်ဆိုပြီးတော့ရဲစခန်းမှာအမှုဖွင့်ခဲ့တာဖြစ်ပါတယ်2010ခုနှစ်မှာတော့မူလာတရားရုံးကသူမကိုတည်တံ့ချမှတ်ခဲ့ပြီးတော့အယူခံတစ်လျှောက်လည်းသူမကိုအကျဉ်းချခဲ့တာဖြစ်ပါတယ်။သူမကိုလွတ်ပေးဖို့ကိစ္စကိုရွှေ့ဆိုင်းလိုက်ပေးပေမဲ့လည်းစည်ရဲသားတွေလူနည်းစုဝင်တွေနဲ့အောက်ခြေလူတန်းသားတွေအနေနဲ့ပါကစ္စတန်နိုင်ငံမှာတရားမျှတမှုကိုရနိုင်တယ်ဆိုတာကိုတရားရုံးရဲ့ဒီဆုံးဖြတ်ချက်ကပြသခဲ့တယ်လို့အာရှဘီဘီရဲ့ရှင်းလင်းကပြောပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာပြည်ခဲ့တဲ့ရက်ပိုင်းကပြတ်ကျသွားတဲ့ Lion Air ချက်လျင်ပြတ်အပိုင်းစာတွေကိုအင်ဒိုနီးရှားတာဝန်ရှိသူတွေစတင်စစ်ဆေးနေပါပြီ။ချက်ကရာမျိုးကဘေးအန္တရာယ်ဆိုင်ရာဆန္ဒမလျင်ပြတ်အပိုင်းစာတွေကို truck ကပေါ်တင်ပြီးတော့ထပ်ပြီးစစ်ဆေးဖို့အတွက်ဘေးနေရာလို့ပြောမထားတဲ့နေရာတစ်ခုစီကိုတည်ဆောင်သွားခဲ့တာပါ။ပြည်ခဲ့တဲ့တနင်္လာနေ့ကလျင်စတင်ပြန်သားမင်းမိနစ်ပိုင်းအကြာမှာပဲပြတ်ကျသွားခဲ့လို့လျင်မော်ပါလိုက်ပါသွားတဲ့လူအောင်189ဦးလုံးတည်ဆောင်ခဲ့ရတာဖြစ်ပါတယ
်။နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံကသတင်းလွှာတပုတ်နဲ့စတင်ကြပါတယ်ဒီလ15ရက်နေ့စင်ကာပူနိုင်ငံမှာကျင်းပမဲ့ American ASEAN ထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေမှာအာဆီယံခေါင်းဆောင်တွေတွေ့ဆုံကြဖို့ရှိပါတယ်ဒေသတွင်းမှာအာဏာရှင်စနစ်နဲ့လူအခွင့်အရေးချိုးဖောက်မှုတွေဒီမိုကရေစီရေးဆော့ယုတ်လာတဲ့အခြေအနေတိုးလာနေတာကိုအထင်ရှားရှိနေပေမဲ့လာမယ့်ထိပ်သီးဆွေးနွေးပွဲအတွင်းအဲ့ဒီကိစ္စကိုဆွေးနွေးကြမှာမဟုတ်ပါဘူး။ဘာကြောင့်လဲ။ဘာကြောင့်ဒီလိုဖြစ်နေရတာပါလဲ။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကရောဒီကိစ္စကိုဘာကြောင့်နှုတ်ဆက်နေရပါသလဲ။အင်ပီရိုသတင်းတော့ပက်စီဝီကာကူစရာပေးပို့တဲ့သတင်းလွှာကိုမက်ခင်ဖြူတွေးတင်ပြမှာပါ။
ရစက်ကြံကြုံလာတဲ့ဖိလစ်ပိုင်နိုင်ငံကမူရီစေဝါတိုက်ဖျက်ရေးလှုပ်ရှားမှုကမောရီးယားနိုင်ငံမှာအတိုက်ခံခေါင်းဆောင်နေအိမ်ကျဲချုပ်ချခံထားရတဲ့ဖြစ်ရပ်နောက်ထိုက်စစ်တဲ့ခေါင်းဆောင်ကနောက်တစ်ချိန်သက်တမ်းဝန်ကြီးချုပ်လုပ်ဖို့ကြိုးပမ်းနေတာနဲ့ဗီယက်နမ်ကွန်မြူနတီပါတီခေါင်းဆောင်ကသမရနေရယူပြီးအာနာတိုးမြင့်တိဆောက်နေတာတွေဟာဒေသတွင်းအာနာရှင်စနစ်ပိုးပြီးကြီးစိုးလာနေတာကိုပြတဲ့သတင်းတွေပ
ါအရှေ့တောင်အာရှဒေသမှာအာနာရှင်စနစ်ကြီးထွားလာနေပြီးလွတ်လပ်ခွင့်တွေတိတိတသားကျဆင်းလာနေပါတယ်
Heritage Foundation အဖွဲ့က Olivia Inos ပြောသွားတာပါလူနည်းစုတိုင်းဝိုင်းတွေတိုက်ခိုက်ခံနေရပြီးမြန်မာနိုင်ငံမှာဆိုရင်လေစစ်တပ်ကရိုဟင်ဂျာတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေရှိနေတယ်လို့နိုင်ငံတကာတိုင်းဝိုင်းနဲ့လူခွင့်ရေးအဖွဲ့တွေကပြင်းပြင်းထန်ထန်ဝေဖန်နေတာပါမြန်မာအစိုးရကတော့နိုင်ငံအတော်များများကတုံ့နှုံနေတယ်လို့ရိုဟင်ဂျာဆိုတာကိုလက်မခံတယ်လို့နိုင်ငံတကာကဆွဆွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေမဖြစ်ခဲ့ဘူးဆိုပြီးတော့လည်းညှင်းဆန်းထားပါတယ်ပုံမှန်အဖြစ်တည်ငြိမ်မှုရှိတတ်တဲ့အင်ဒိုနီးရှားနိုင်ငံမှာတော့အစ္စလမ်ဘာသာကိုပုတ်ခတ်စော်ကားမှုနဲ့ခရစ်ယာန်ဘာသာဝင်အုပ်ချုပ်ရေးမှုတရောက်ထောင်ချခံခဲ့ရပါတယ်။ဒီခြေအနေတွေကကမ္ဘာတဝန်းမှာအကြောက်တရားနဲ့ကွဲပြားမှုတွေဖြစ်အောင်လှုံ့ဆော်တာတွေပို့ပြီးတော့ဆိုးလာနေတာကိုထင်ဟပ်နေတယ်လို့လိလာသုံးသက်သူတချို့ကပြောပါတယ
်။ A lot of politicians are leaning on those easy ways to
နိုင်ငံသားများပြားကလူထုထောက်ခံမှုအလွယ်တကူရနိုင်မဲ့အလွယ်လန်းနေလိုက်နေပါတယ်။မင်းနဲ့ကစားနေတာပါ။ဒါကအမေရိကန်နဲ့ဥရောပနိုင်ငံတွေမှာရောအရှိတောင်အာရှမှာပါဖြစ်နေတာတော့အမှန်ပ
ါအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute က Vikram Singh ပြောသွားတာပါနောက်တစ်ချက်ကတော့လူ့ခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်လာအောင်ဒေသတွင်းဖိအားပေးပြောဆိုမှုတွေမရှိတာပါအာဆီယံဟာအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးမှာဝင်ရောက်မဆွတ်ဖက်ရဆိုတဲ့အမူကိုတစ်လျှောက်လုံးလက်ကင်ချခဲ့တာဖြစ်ပါတယ် ဒေသတွင်းမှာတရုတ်ကဩစာလွှမ်းမိုးမှုချက်ထွင်လာနေတာကိုလည်းသုံးသပ်သူတချို့ကထောက်ပြကြပါတယ်။လူခွင့်ရေးရာကျွမ်းကျင်သူအိုလီဗီယာအီနော့စ်ကအခုလိုပြောပါတယ
် As they do that they're exporting their own
vibe. သူတို့လက်ကင်ထားတဲ့စံတန်ဖိုးတွေကိုသွတ်သွင်းပြီးတော့ဩစာတရားမှုချက်ထွင်နေတာပါ။တရုတ်ဟာသူ့ပြည်သူတွေအပေါ်မှာတောင်လူခွင့်ရေးချိုးဖောက်မှုတွေကိုမယုံနိုင်လောက်အောင်ကျိုးလွန်နေတာတွေကစိုးရိမ်စရာကောင်းပါတယ်။
ပြည်ခဲ့တဲ့ဆယ်စုနှစ်အတွင်းတရုတ်ဟာ21ရာစုခေတ်သစ်ပိုလန်မကြီးနဲ့ကမ္ဘာလမ်းစီမံကိန်းတွေကနေတဆင့်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြင့်လှုပ်ဆောင်လာခဲ့ပြီးတော့အရှိတောင်အာရှကခွင့်ထူးခံလူတန်းစားတွေနဲ့ဆက်ဆံရေးပိုးပြီးနီးခဲ့အောင်ကြိုးပမ်းလာခဲ့တယ်လို့ Vikram Singh ကပြောပါတယ
် In some cases supporting you know potentially supporting corruption
ချုပ်ကိစ္စတွေမှာအကျင့်ပြချဆောင်မှုနဲ့ဒီလိုလုပ်ရတဲ့ကိုအားပေးအမြောက်လုပ်နေပါတယ်ဒေသရင်းနိုင်ငံတွေအနေနဲ့ပမာဏများပြားလာတဲ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီဒေသခံပြည်သူတွေရဲ့အခွင့်အရေးတွေကိုအကောက်အပေးပြီးဘလို့ကင်တွယ်ဆောင်ရွက်မလဲဆိုတော့ကိုတွက်ချက်ဆောင်ရွက်တင်ပါတယ
်တရုတ်နိုင်ငံကတော့လူခွေချိုးဖောက်မှုတွေနဲ့အကျင့်ပြချဆမှုအားပေးတာတွေလုပ်နေတယ်ဆိုတဲ့ဆွဆွဲချက်ကိုညင်ပါတယ်တချိန်တည်းမှာပဲအမေရိကန်ထရမ့်အစိုးရကလည်းသူ့ရင်ဆိုရတွေလောက်ဒီလိုနိုင်ငံတွေအပေါ်မှာဝေဖန်ပြောဆိုတာတိတ်မလုပ်လို့ပါဘူ
း The United States will not tell you
မေဂန်ပြည်တော်စုအနေနဲ့ဘယ်လိုနေဘယ်လိုလုပ်ဘသူကိုကိုးကွယ်ဆိုတာမျိုးပြောမှာမဟုတ်ပါဘူးလို့သမ္မတထရမ့်ကပြီးခဲ့တဲ့စက်တင်ဘာလကုလသမဂ္ဂအထူးညီလာခံမိန့်ခွန်းမှာပြောသွားခဲ့တာပါပြီးခဲ့တဲ့2018ခုနှစ်အာရှနိုင်ငံ၅နိုင်ငံကိုတွားရောက်ခဲ့တဲ့သူ့ရဲ့ခီစဉ်အတွက်မှလည်းကုံတွယ်ရေးအကြမ်းဖက်ဝါဒနဲ့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေအပေါ်မှာသာအလေးထားခဲ့ပြီးတော့လူခွင့်ရေးကိစ္စကိုတော့ဘာမှမပြောသလောက်ပါပဲမဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးစင်တာကဘိုနီကလဆာကအခုလိုတုံ့တက်ပါတယ
် My sense is that in the overall foreign policy of the Trump administration
Trump အစိုးရရဲ့နိုင်ငံသားရေးဘူဝါဒတစ်ခုလုံးကိုချုပ်ကြည့်ရင်လူခွေကိစ္စကထိပ်ပိုင်းအလေးပေးမှုထဲမှာမပါဘူးလို့ကျွန်မထင်တယ်ဒါကအင်ဒိုပစိဖိတ်ဒေသအတွက်တည်းမဟုတ်ပါဘူးတခြားနေရာအများအပြားပါပါတယ်
ဒီလိုသုံးသပ်မှုကိုသမ္မတအင်ဂျီရောကတော့လက်မခံပါဘူ
း We promote human rights all over the world
ကမ္ဘာတဝန်းလူခွင့်ရေးအခြေအနေတိုးတက်လာအောင်ကျမတို့အားပေးဆောင်ရွက်နေပါတယ်လို့အင်ဂျီရောပြောခွင့်ရဆာရာဆန်ဒက်စ်ပြောသွားတာပါလာမယ့်နိုဝင်ဘာလလဲစင်ကာပူနိုင်ငံမှာကျင်းပမယ့် American ASEAN ထိပ်သီးဆွေးနွေးပွဲကိုတော့ဒုသမ္မတ Mike Pence တက်ရောက်မှာဖြစ်ပြီးတော့အရှိတောင်အာရှဒေသတွင်အမေရိကန်ရဲ့စီးရင်းနဲ့စီးပွားရေးဆိုင်ရာပိုင်းဖြတ်လှုပ်ဆောင်မှုတွေကိုအဓိကထားဆွေးနွေးနိုင်ပွဲရှိပါတယ်ရှင်
မကင်ဖြူတွေပြောပြခဲ့တာပါအခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းလာရှိုမြို့မန်ဆူဖုန်ကြီးကျောင်းမှာရောက်ရှိနေကြတဲ့ထောင်နဲ့ကြီးတဲ့စစ်ဆောင်ပြည်သူတွေဟာသူတို့ဒေသတွင်းမှာနေမြေပြန်လည်တည်ငြိမ်လာပြီးဖြစ်တာကြောင့်နေရက်ပြောင်းနေကြပြီးဖြစ်ပါတယ်ဒါပေမဲ့ရှမ်းပြည်မြောက်ပိုင်းကိုက်ခိုင်နဲ့နမ်တူဘက်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်စစ်ဆောင်တွေဆက်ရှိနေစေဖြစ်ပါတယ် VOA သတင်းတော်ကိုမိုးစောအခြေအနေကိုပြောပြပေးပါအောင်ဗျာ
ဟုတ်ကဲ့ရှမ်းတပ်ဖွဲ့နှစ်ခုကြာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အော်တိုဘာလ29ရက်နေ့ကထောင်ထဲချီတဲ့စစ်ဆောင်တွေဟာလာရှိုမြို့ကိုရောက်ရှိလာခဲ့တာဖြစ်ပါတယ်။သူတို့တွေဟာလာရှိုမြို့နယ်အင်တိုင်းကျေးရွာအုပ်စုဘက်ကတိမ်းရှောင်လာတာဖြစ်ပြီးဒီကနေ့မှတော့နေမြေအခြေအနေပြန်လည်တည်ငြိမ်လာပြီဖြစ်တာကြောင့်နေရက်ပြန်ကြပြီဖြစ်ကြောင်းစစ်ဆောင်တွေကိုကူညီနေတဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးမင်းသိန်းကပြောပါတယ
်။မင်းကစပြီးတော့အခုသူတို့ရဲ့ဆန္ဒအရပေါ့နော်။နေမြေနဲ့အေဂျန်နော်ကြီးဖြစ်တဲ့အတွက်ကျွန်တော်တို့ဒီမန်ဆူကျောင်းမှာရှိတဲ့ဒီနောင်စု183စုလူဦးရေ996ဦးအဲ့ဒါဒေတာကားတွေလူမှုကွန်ရီကားအစီ28စီးနဲ့ပို့ပေးတယ်ပြန်ပို့လိုက်ပါတယ်ဒီနိုင်ကျွာအုပ်စုအနီးတစ်ဝိုက်ရွာတွေကိုမနေ့ကပြန်ပို့ပါတယ်ဟုတ်ကဲ့ဒီနေ့တော့ကျန်တဲ့ဒီနောင်စု80လူဦးရေ246ဦးကိုဒီနေ့ကား22စီးနဲ့ပို့ပေးတယ်မန်ဆူရှမ်းကျောင်းမှာရှိတဲ့တိုက်ပွဲဆောင်တိုင်းရင်းသားတွေအကုန်လုံးဒီနေ့တနင်္လာ10မိနစ်မှာပြန်သွားပါပြီ
လာရှိုမျိုးပေါ်ကတချို့ခရီးယံဖျားချောင်းတွေမှာတော့ဆစ်ဆောင်ချို့ကြာရှိနေသေးကြောင်းလဲဦးမင်းသိန်းကဆက်ပြောပါတယ်
။ကျန်တဲ့မနေရာရှိသေးတယ်။ကျန်တဲ့မနေရာကရက်ွက်ကူရက်ွက်ကူမှာရှိတယ်။ကချင်မချင်းဖျားချောင်းမှာအိမ်တော်စု89စုလူကြီး200ကျော်ပေါ့။အဲ့ဒီအဖွဲ့တွေကမနေ့ပြန်ပြန်မယ်လို့တော့ကြားသိရတယ်။ဒုံဒီ၎င်းမှာရက်ွက်7နှစ်ကတ်တလစ်ဖျားချောင်းမှာအိမ်တော်စု32လူကြီး100ရှိတယ်။အဲ့ဒီအဖွဲ့တွေလည်းမနေ့ပြန်ပြန်မယ်လို့သိရတယ်။ပြန်လာသည်တောင်ဝရှိတဲ့လူတွေကသွားခိုင်းတာမဟုတ်နေနေအေဂျင့်ဝါဖြစ်တဲ့အတွက်ပြန်မှာပေါ့နော်
လာရှိုမြို့နယ်အင်တိုင်းကျေးရွာအုပ်စုဘက်မှာဖြစ်တဲ့တိုက်ပွဲကတော့ NCA ခေါ်အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ RCSS ခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့လက်မှတ်မရေးထိုးသေးတဲ့ SSPP ခေါ်ရှမ်းပြည်တပ်မတော်မြောက်ပိုင်းတို့အကြားမှာဖြစ်ပွားခဲ့တာပါဒီလတီယနေ့ကတော့ကုတ်ไข่မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့နမ်တူမြို့နယ်အတွင်းမှာလည်း TNLA SSPP မဟာမိတ်တပ်တွေနဲ့ RCSS အကြားတိုက်ပွဲဖြစ်ခဲ့ကြောင်း TNLA ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကပြောပါတယ်
မနေ့ကကုတ်ไข่မြို့နယ်ကောင်းနေကြီးရော ထက်အပေါ်ထက်တော့ဘုံဘုံမှာဖြစ်တယ်ဗောနော်ညနေ၄နာရီခန့်၅နာရီထိဖြစ်တယ်အာဒီမြမတမလို့တမတတိနဲ့ဖြစ်တယ်အစီအစဉ်နဲ့ကအနံပါတ်1နဲ့ထမတော့ဖြစ်တယ်မင်းလေးဒီတိုက်ပွဲရဲ့လောက်တိပြန်ထမှုတော့မရှိဘူးသူကဒီဟိုဘက်တစ်ဘက်လမ်းဖြစ်လာနားလိုက်သူချွတ်ချွတ်ရချွတ်ချာဗောနော်
ဒီတိုက်ပွဲတွေကြောင့်မန်မိုင်မန်ခွန်မနာကောင်းဝိန်မန်ကြောင်းပိန်းစာရွာကရွာသူရွာသား400လောက်ဟာမန်ဆန်ရွာဘက်ကိုတင်းချောင်လာကြောင်းလဲဒေသခံတွေကပြောပါတယ်ဒီလ31ရက်နေ့ကတော့အစိုးရရဲ့ငင်းချမ်းရေးကော်မရှင်ဟာ TNLA အဖွဲ့အပါအဝင် MNDAA ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့နဲ့တရုတ်နိုင်ငံမှာတွဲဆုံဆွေးနွေးခဲ့ပြီးငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့အတွက်သဘောတူညီချက်ရခဲ့ပါတယ
်ဒေါ်ရရှင်များရှင်နောက်ဆုံးချိန်နေပြည်တော်ညီငယ်ရေးထိပ်သီးဆွေးနွေးပွဲမှာပြည်ထောင်စုကခွဲမထွက်ရေးတခုတည်းသောတက်မတော်ဖွဲ့စည်းရေးဆွေးနွေးဖို့အဆိုပြုချက်တွေကြောင့်နောက်ဆက်တွဲအငင်းပွားစရာတွေလည်းဆက်တိုက်ဆိုးသလိုထွက်ပေါ်လာနေပါတယ်။ပြည်တွင်းညီငယ်ရေးဆွေးနွေးမှုတွေမှာဘယ်လိုအဟန့်အကြားတွေကြုံနေရပါလဲ။လက်နက်ကင်ပြည်ပခတွေအဆုံးသတ်နိုင်ရေးကြိုးပမ်းမှုတွေဟာရှေ့တိုးနေသလားရပ်တန့်နေသလားနောက်ပြန်ဆုတ်နေသလားဆိုတာတွေကို VOE စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ဖုန်းနံပါတ် 1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
မနက်ပြန်စနေည VOE ရဲ့တိုက်ရိုက်လိုင်းအစီအစဉ်မှာသုရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတခါနားဆင်ရမှာကမတူညီတဲ့လူမှုအတန်းဝန်းကလူငယ်တွေကိုအတူတကွပေါင်းစည်းရမှာအားကစားဟာအရေးကြီးကြောင်းနဲ့ဆက်လက်ပံ့ပိုးကူညီဖို့ဆန္ဒရှိတဲ့အကြောင်းအမေရိကန်သံတမန်ကြီး Scott Marcia ကဒီကနေ့ရန်ကုန်ကြိုက်ဆန်ခွင်းမှာကျင်းပတဲ့မြန်မာလူငယ်တွေအတွက်ဘောလုံးကစားနည်းပညာသင်တန်းမှာပြောဆိုသွားပါတယ်အိုလံပစ်ချန်ပီယံအားကစားသမဟောင်းတူဦးဖြစ်တဲ့ Tracy Evan ဦးဆောင်တဲ့ Kids Play International အဖွဲ့ကမြန်မာနိုင်ငံကျောင်းသားလူငယ်တွေနဲ့နှီးပြစုစုပေါင်း50လောက်ကိုရက်တိုဘောလုံးနှီးပညာသင်တန်းတွေပေးနေတာဖြစ်ပါတယ်။ကိုသိန်းထိုက်ဦးကရန်ကုန်မြို့ကနေသတင်းပေးပို့လာပါတယ်
။အသက်9နှစ်နဲ့18နှစ်ကြားလူငယ်တွေကျောင်းသားတွေနှီးပြတွေကိုအမေရိကန်တန်ယုံရဲ့ကူညီထောက်ပံ့ပေးမှုနဲ့ KPI Kids Play International အဖွဲ့ကကြီးမှုပြီးတော့ဘောလုံးအားကစားနည်းတွေကိုသင်ကြားပို့ချပေးတာပါအားကစားနည်းပညာတွေကိုသင်ကြားပို့ချလာတဲ့တယောက်နဲ့တယောက်အပြန်အလှန်လေးစားမှုလူမှုအဖွဲ့အစည်းတွေမှာလိုက်လျောညီထွေနေထိုင်နိုင်ရေးဒီလိုအကြောင်းအရာတွေကိုဦးစားပေးပြီးတော့ပို့ချပေးတယ်လို့သင်တန်းပို့ချတဲ့သူတွေကပြောပါတယ်ဒီသင်တန်းကိုကြီးမှုကြီးကြပ်တဲ့ KPI အဖွဲ့ကိုစတင်တည်ထောင်တဲ့သုံးတက်ကွမ်းအိုလံပစ်ချန်ပီယံဟောင်းအမေရိကန်ပြည်ထောင်စုက Tracy Evans က VOE ကိုအခုလိုပြောပါတယ်
So we are here to do a 3-day coach training around promoting gender equity through sports. So kids play
အကစားနေအမျိုးသားအမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်ဖို့အတွက်တုံးရတာနီးပြတွေကိုသင်တန်းပေးဖို့ကျမဒီကိုရောက်နေတာပါ။ငယ်ငယ်သူတွေကလေးတွေကစားကြတယ်ဆိုတာကမိန်းကလေးယောက်ျားလေးအားလုံးကြားမှာဆက်ဆံရေးပို့ပြီးကောင်းမွန်တိုးတက်ဖို့ပါ။ကျမတို့ဒီကိုလာတယ်ဆိုတာကသူမတူထူးချွန်တဲ့ကစားသမားတွေကိုလာရှာတာမဟုတ်ပါဘူး။အကစားနီးပညာကျွမ်းကျင်မှုအရေးသွေးတွေပိုပြီးမြင့်တင်အောင်တတ်တက်လည်းမဟုတ်ပါဘူး။အားကစားကနေတစဉ်ဘဝအတွက်နေထိုင်မှုတွေလေ့လာသင်ကြားနိုင်မှုရည်ရွယ်ထားတာပါ။အ
ားကစားကတစဉ်ယင်းဤခင်မင်မှုနဲ့မြတ်မြတ်တရရှင်ပြိုင်မှုစတဲ့တံပိုးထားမှုတွေကိုဘဝမှာသုံးချနိုင်အောင်လေ့လာနိုင်အောင်ရည်ရွယ်တဲ့အကြောင်းအိုလံပစ်ချန်ပီယံ Tracy Evans ကပြောဆိုသွားပါတယ်။ကျောင်းသူကျောင်းသားလူငယ်တွေဘောလုံးကစားနေတဲ့ကြိုက်ကစံကွင်းထဲကိုရောက်လာသူတွေထဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Marcia လည်းပါဝင်ပါတယ်။
We're really excited about this program. We've got athletes from the United States working here with
American Bison ကအကစားသမားတွေကိုရန်လာပြီးတော့ဒီနိုင်ငံကမတူညီတဲ့နောက်ခံအသီးသီးအတိုင်းဝိုင်းမျိုးစုံကလာကြတဲ့လူငယ်တွေနှီးပြတွေအကစားသမားတွေနဲ့အတူအခုလိုလက်တွဲလေ့ကျင့်နေတာမြင်ရတော့ကျွန်တော်အနေနဲ့စိတ်လှုပ်ရှားမိပါတယ်။နှီးပြသင်တန်းပေးတယ်ဆိုတာထက်မတူညီတဲ့နောက်ခံတဲ့အတိုင်းဝိုင်းတွေကရောက်လာကြသူတွေကိုပေါင်းစည်းနိုင်အောင်လက်တွဲအလုပ်လုပ်နိုင်အောင်ခွင့်လန်းတစ်ခုပေးလိုက်တာပါအမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်ပြီးတော့ကြားမှတန်းတူညီမျှရေးကိုအားပေးနိုင်ဖို့ဆိုတာလေဒီစီစဉ်ရဲ့အဓိကရည်ရွယ်ချက်ဖြစ်ပါတယ
်တရားကစားစီစဉ်ဟာမြန်မာနိုင်ငံမှာပထမဆုံးအကြိမ်တင်တန်းပေးလေ့ကျင့်ပေးတာဖြစ်ပါတယ်ဒီတင်တန်းတဲ့တပုံစံတည်းမဟုတ်ရင်တောင်းလူတွေကိုအတူတကွစုံစည်းပေးနိုင်မယ်အလားတူစီစဉ်နေဆက်ပြီးလှုပ်ဆောင်သွားမယ်လို့ Tamaji Scott Marcia ကပြောပါတယ်
ဖော်လုံးတင်တဲ့မှာထက်တန်းကျောင်းတွေကကျောင်းသူကျောင်းသား30လောက်လဲပါဝင်ပါတယ်တင်တဲ့နီးပြဒူးဖြစ်တဲ့မက်ခင်ထက်တဲ့နိုင်ကလည်းတင်တဲ့အခြေအနေကိုခုလိုပြောပါတယ်
ခုကပေါ့နော်ဒီဘောလုံးနီးပညာနဲ့အပါဝင်အခုကဘောလုံးရောဒီလူနေမှုအဆင့်တန်းပါပေါ့နော်အခုနေထိုင်တဲ့လူမှုပတ်ဝန်းကျင်မှာဘယ်လိုနေထိုင်ရမလဲကြားမှတန်းသူညီမရေးဆိုတဲ့အကြောင်းအရာရဲ့ပြီးတော့ respect ပေါ့နော်တယောက်နဲ့တယောက်တူနဲ့တူလေးစားမှုရှိရမယ်ဆိုတဲ့အကြောင်းအရာကိုအခြေခံပြီးတော့ဒီဘောလုံးနဲ့ပေါ့နော်တွဲပြီးတော့လေ့ကျင့်ဖို့စဉ်းစားထားပါတယ်ဟုတ
်ဘောလုံးနီးပြတွေထဲမှာအမေရိကန်ပြည်ထောင်စုကရောက်လာတဲ့ Donnie Mark လည်းပါဝင်ပါတယ်အမေရိကန်ပြည်ထောင်စုမှာရှိတဲ့ကလေးငယ်တွေနဲ့မြန်မာကလေးငယ်တွေကြားကွာခြားချက်သတိထားမိတာနဲ့ပတ်သက်လို့Tony ကပြောရီကိုအခုလိုပြောပါတယ
် Our kids at home have opportunities to play soccer every day and they're in a very very structured environment so it's nice to see kids that come here that maybe play
American ပြည်တော်စုမှာကလေးငယ်တွေကနေ့စဉ်ဘောလုံးကစားဖို့ခွင့်ရရတယ်ဆိုတာကစနစ်တကျလေ့ကျင့်ပေးတဲ့ပတ်ဝန်းကျင်မှာကစားနိုင်ကြတာပါဒီမှာကနေ့စဉ်ကစားခွင့်ရတယ်ဆိုရင်တော့သင်တန်းကနေစနစ်တကျလေ့ကျင့်ပေးတဲ့ပတ်ဝန်းကျင်မျိုးမှာအများအားမဖြစ်နိုင်ပါဘူးဒီကကလေးတွေချင်းချင်းကြပြန်လည်ဆက်သွယ်ဖို့တရင်အချက်လက်ဖလှယ်တာတင်ယူတာတွေဟာကျွန်တော်နဲ့မတူပါဘူးသိက္ခာစိတ်ဝင်စားဖို့ကောင်းပါတယ
်လမ်းပေါ်မှာတကယ်ချင်းတွေနဲ့အတူတူကစားရင်းပြန်လည်တင်ယူကြတဲ့မြန်မာနိုင်ငံကကလေးတွေထဲမှာဘောလုံးထူးခြင်းတဲ့သူတွေအများကြီးရှိနေတာကိုတွေ့ရတယ်လို့လဲတော်နီမတ်ကပြောပါတယ်ဘောလုံးကစားနည်းတွေကိုသင်တန်းအဓိကသင်ကြားပေးနေတဲ့ Case Play International KBI ဖွဲ့ဟာတောင်အာဖရိကတိုက်ရဝမ်ဒါနိုင်ငံမှာကလေးငယ်တွေကိုနှစ်ပေါက်တင်ကြားပေးတဲ့အစီအစဉ်လေးချမှတ်ကူညီခဲ့တာရှင်းနေရှိပါပြီ။ကမ္ဘောဒီးယားနိုင်ငံမှာလည်းလာဒူအစီအစဉ်လေးချပြီးကလေးငယ်တွေကိုဘောလုံးကစားတဲ့ဤပညာတွေတင်ကြားပို့ချပေးနေပါတယ်။ KBI ဖွဲ့ရဲ့အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနပညာရေးနဲ့ယဉ်ကျေးမှုဘျူရိုအာကသာဆိုင်ရာတန်တမန်ဌာနကွဲကလည်းကူညီပံ့ပိုးပေးထားပါတယ်ခင်ဗျာ
။ကိုသိန်းနိုင်ဦးရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။တောက်ကြနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုကျွန်တော်ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00-9:00ခွဲအထိ Asia Set 7ဂျူရူကနေဖမ်းယူရှုဆောင်နေပါတယ်။အခုတော့သတင်းချင်းညို့ကိုကိုရန်နိုင်ပြောပြပေးပါအောင်ဗျာ။
အမေရိကန်တောင်ပိုင်းနယ်စပ်ကိုချင်းကလာနေပြီးတော့တရားဝင်ဆောင်ရွက်စာရမရှိဘဲရှေ့ပြောင်းချေချဖို့ကြိုးစားသူတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့စိုးရိမ်မိတယ်လို့သမ္မတထရမ့်ကခြားသတင်းတွေကထပ်မံပြောကြားလိုက်ပြီးတော့ဒီလူတွေကိုပြင်းထန်တားဆီးမဲ့အုပ်ချုပ်ရေးဆိုင်ရာအမေရိကန်ကလည်းရှေ့သတင်းမှတ်အတွင်းမှာထုတ်ပြန်သွားမှာဖြစ်တယ်လို့ကြေညာပြုလိုက်ပါတယ်။မစ္စရီပီနယ်ကိုလံဘီယာမှာမနေ့ကလုပ်တဲ့မဲဆယ်စည်းရုံးရဲ့အထက်မှာသမ္မတထရမ့်ကအမေရိကန်မှာမွေးတဲ့သူတွေကိုနိုင်ငံသားဖြစ်ခွင့်ပေးထားတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုပြင်ဆင်ဖို့သူ့ရဲ့ရည်မှန်းချက်နဲ့ပတ်သက်ပြီးတော့လည်းအကြိမ်ကြိမ်ပြောကြားသွားခဲ့ပါတယ်။sorry သတင်းတော့ဂျမောက်ကရှိုဂီကိုတပ်ဖြတ်ခဲ့တဲ့နောက်ွယ်ကတာဝန်ရှိသူတွေကိုရေးရတန်ခတ်မှုတွေချမှတ်နိုင်လောက်အောင်လုံလောက်တဲ့တပ်တွေထောက်ထားတွေရဖို့နောက်ထပ်သတင်းပတ်တွေနဲ့ခြေချကောင်းကြာနိုင်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Mike Pompeo ကပြောဆိုလိုက်ပါတယ်။အမေရိကန်ရဲ့ညာနာမူပိုင်ခွင့်တွေကိုတရုတ်နိုင်ငံဘက်ကခိုးယူနေတာတွေကိုတိုက်ဖြတ်ဖို့အစီအစဉ်တစ်ရက်ကိုအမေရိကန်တရားရေးဌာနကစတင်လိုက်ပါတယ်။အခုနောက်ဆုံးဖြစ်ခဲ့တဲ့ကိစ္စကတော့အမေရိကန်နိုင်ငံကတပိုင်းလျက်ကူပစ္စည်းကုမ္ပဏီ Micron ရဲ့ကုန်သွယ်ရှုဝတ်ချက်တွေကိုခိုးယူဖို့အတွက်ကျောင်းနိုင်ငံပိုင်ကုမ္ပဏီတစ်ခုကထိုင်ဝမ်ကုမ္ပဏီတစ်ခုနဲ့ပူးပေါင်းကြံစည်ခဲ့တယ်လို့အမေရိကန်ရှေ့နေချုပ် Jeff Sessions ကပြောလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရရဲ့အနေနဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုနိုင်မာလလယ်မှာသူတို့ရဲ့နေရင်းကိုပြန်လည်ပို့ဆောင်မယ့်အစီအစဉ်ကိုချက်ချင်းရဆိုင်တင်တယ်လို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီကနေ့မှပြောကြားလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကတချို့ကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အောက်တိုဘာ30ရက်နေ့ကကြေညာခဲ့တာဖြစ်ပြီးတော့အခုလိုအလင်းမြန်လှုပ်ဆောင်ခဲ့တဲ့အစီအစဉ်ကဒုက္ခသည်တွေအတွက်အနေရှိလာနိုင်လဲဆိုပြီးတော့ပြောကြလိုက်ပါခင်ဗျာ
ကျေးဇူးပါခင်ဗျာတရင်ချင်းရုပ်ကိုကိုရန်နိုင်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆုမွန်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ white dot ဇောညက်ဖြစ်ပါတယ် VOA American တိုင်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီလိုင်းဒိုမီတာ19.25ရုပ်အနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00နာရီအကြာည9:00နာရီမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington.